ကိုလာတမကလူအခွင့်ရေးအထူးကိုယ်စားလှယ်ရဲ့ဒီကနေ့သူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်အတွင်းနှစ်ဖက်လူနေစုအကြောင်းမှာရန်လုံမှုတွေရှဲဆဲရန်လုံမှုတွေရှိနေဆဲဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့နဲ့တွေ့ဆုံချိန်မှာသူမကိုပြောဆိုခဲ့တယ်လို့ဆိုပါရယ်ရခိုင်ပြည်နယ်ရဲ့ရှေ့ဆက်သွားရမယ့်လုပ်ငန်းစီစဉ်မှာနိုင်ငံတကာလူအခွင့်ရေးစံနှုန်းတွေနဲ့ကန့်ညီမှုရှိတယ်လို့လည်းထောက်ပြခဲ့ပါရယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ
မစ္စရီအီလီရဲ့ဇယံမြောက်နောက်ဆုံးနေ့မြန်မာနိုင်ငံကြီးစင်အတွင်းမှာသတင်းမီဒီယာတွေကိုတွစ်ဆုံပြီးတော့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာပါသူသတင်းစာရှင်းလင်းပွဲအတွင်းမှာရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးတော့အဓိကထားပြောဆိုသွားတာကိုတွေ့ရပါတယ်ရခိုင်ပြည်နယ်ပြည်ထောင်စုဟာနိုင်ငံတကာအတွက်ပါရှုပ်ထွေးဖြစ်နိုင်ပြီးတော့ကုလအဖွဲ့ဝင်နိုင်ငံအားလုံးနဲ့ပါသက်ဆိုင်တယ်လို့ဒီကိစ္စပေါ်အခြေတည်ပြီးတော့အသက်ဆုံးရှုံးမှုတွေထိပါကြုံတွေ့နေရတယ်လို့မစ္စရီအီလီကပြောပါတယ်
Minister confirmed that the atmosphere remains hostile. Our family and you joke that Taiwan is a country where the air quality is still very bad. We have been told that the air quality is still very bad. We have been told that the air quality is still very bad. We have been told that the air quality is still very bad. IDB ဒုက္ခသည်စခန်းတွေထိန်းသိမ်းထားတဲ့အခြေအနေသူတို့ရဲ့အခွင့်အရေးတွေကိုကန့်သတ်ထုတ်ချက်တာတွေလူအပ်တဲ့ဝန်ဆောင်မှုတွေကိုလက်လန်းမမီအောင်ကန့်သတ်ထားတာတွေကိုမဖြစ်မနေချက်ချင်းကင်တွေပြဖို့လိုပါတယ်ကျမဒီလိုမရောက်ခင်အထိနိုင်ငံတကာ NGO တွေဒုက္ခသည်စခန်းတွေစီကိုတပတ်ကိုတစ်ချိန်မဲသွားခွင့်ပြုခဲ့ရတာကနေအခု၃ချိန်ခွင့်ပြုလိုက်ပြီလို့သိရပါဗျ။ဒါပေမဲ့ဒါဟာလုံလောက်တဲ့အခြေအနေရောက်ဖို့အများကြီးလိုနေပါသေးတယ်ရှင်
။ရခိုင်ပြည်နယ်အတွက်အဖြေရှာဖို့ဆိုရင်နိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေကိုဖော်ပြဖြစ်ရှင်းရလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တိုင်းဝမ်တစ်ခုလုံးကိုတိမ်းကျုံတံပေးတဲ့ဒီနေ့အဖြေရှာလို့မရသလိုရိုဟင်ဂျာတွေရဲ့အခွင့်အရေးကိုကန့်သတ်တဲ့လက်တလောအခြေအနေကိုဆက်လုပ်သွားမယ်ဆိုရင်တင်းမာမှုတွေဒေါသတွေပိုတိုးလာဖို့ရှိတယ်လို့ပြောပါတယ်။
The issues in the Rakhine state also have international repercussions. The Rakhine state has been hit by a series of earthquakes in the past few days. The state has been affected by several earthquakes in the past few days. The state has been affected by several earthquakes in the past few days. The state has been affected by several earthquakes in the past few days. The state has been affected by several earthquakes in the past few days. The state has been affected by several earthquakes in the past few days. The state has been affected by several earthquakes in the past few days. The state has been affected by several earthquakes in the past few days. The state has been affected by several
ပြည်ရင်းပြည်ပလူ့အခွင့်အရေးလှုပ်ရှားသူတွေကစောင့်ကြည့်နေတဲ့မြို့သားဥပဒေ၄မြို့နဲ့ပတ်သက်ပြီးတော့လေသူ့တရင်းစာရှင်းလင်းပွဲအတွင်းမှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်
Several justifications were given for these. ဒီဥရေကျန်၄ခုနဲ့ပတ်သက်လို့တရားပြတာမှုရှိအောင်ဆောင်ရွက်ချက်တချို့ကိုသူတို့ကရှင်းပြကြပြီးတော့ဒီမူကျန်းကိုနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့အညီရေးဆွဲပါမယ်လို့လည်းအာမခံကြတယ်လေ။ဘာသာကုပြုံးရေးဆိုင်ရာဥပဒေကြမှာအထူးသဖြင့်အမျိုးသမီးတွေရဲ့ကျန်းမာရေးတာယာဝါပြောရင်အမျိုးသမီးအခွင့်အရေးတွေကိုအကာအကွယ်ပေးဖို့အတွက်မှတ်ပုံတင်တာမျိုးလိုအပ်တယ်လို့လည်းသူတို့ကရှင်းပြပါတယ်။ဒါပေမဲ့ဘလို့ပဲပြောပြောဥပဒေပြုလွှတ်တော်အမတ်တွေအနေနဲ့အပြန်အလှန်နားလည်တီးခတ်မှုနဲ့အလုံးတဟဇာတအတူတကွာရှင်တွဲနေထိုင်နိုင်ကြဖို့အတွက်ဒီဥပဒေချမ်းတွေကိုအသေးချာလေ့လာသုံးသပ်စီစဉ်ပါတယ်ဆိုတော့ကျမရဲ့စိုးရိမ်မခင်ဖြစ်ရတာတွေကိုပြောပြနိုင်ခဲ့ပါတယ်ရှင
်မြန်မာနိုင်ငံအနေနဲ့လူခွင့်ရေးလက်နက်မှုပိုင်းမှာလိုအပ်ချက်တွေရှိနေသေးတာကိုတွေ့ရတယ်လို့လည်းမစ္စရန်ဟီလီကပြောပါတယ်တမရပြောခွင့်ရှိသူဦးရထွတ်ကကုလသမဂ္ဂလူခွင့်ရေးဒုကိုယ်စားလှယ်တန်ရာရှိနေတဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကရရှိသွားတဲ့သတင်းချက်လက်တွေကိုလွတ်လပ်တဲ့တတိယအဖွဲ့အစည်းတစ်ခုခုနဲ့ပြန်လည်စီစစ်ဖို့ပြောဆိုခဲ့တဲ့ပုံမှာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်အနေနဲ့ဆောင်ရွက်ဖို့ရှိပါသလားလို့ BOA ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာမေးမြန်းခဲ့ပါတယ်။မစ္စရန်အီလီကတော့သူ့အနေနဲ့ရရှိသမျှသတင်းချက်လက်တွေကိုတိကျစစ်စစ်ပြီးမှပဲလက်ခံတယ်လို့ပြန်လည်ဖြေဆိုခဲ့ပါတယ်။မစ္စရန်အီလီအနေနဲ့သူ့ရဲ့ဒုတိယကြိမ်မြောက်မြန်မာနိုင်ငံကြီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေ၊အကျဉ်းသားရေးလှုပ်ရှားသူတွေ၊အရက်ဖက်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြမအရေးလေးလာအခဲပြတချို့ပါဝင်မီဒီယာလောကထဲကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။နေပြည်တော်မှာသုံးရကြနေထိုင်ပြီးတော့လည်းအစိုးရထိပ်ပိုင်းအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတည်တံ့တွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရေးအခြေအနေတွေကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းလေ့လာခဲ့ပါတယ်။အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့အေဘီလာထဲမှာကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစည်းအခမ်းအနားတင်သွင်းဖို့ရှိပါတယ်ခင်ဗျာ
။ဒီကနေ့မှာပဲမစ္စရန်ဟီလီဟာဆန္ဒပြပွဲတရက်နဲ့လည်းရင်ဆိုင်ခဲ့ရပါတယ်။အရှင်ဝိရတူဦးဆောင်တဲ့လူအုပ်ကြီးကတက်တီလက်မောင်တမ်းမီရော့ကန်ကွက်ဆန္ဒပြခဲ့ကြတာပါ။သူတို့ဟာအစ္စလာမ်စံချိန်ရေးလုံဆော်တဲ့ရှိုင်းအင်ဂျီတို့ကိုဝှစ်ဆင်ထားကြပြီးဘင်္ဂလားဒေ့ရှ်ကတရားမဝင်ခိုးဝင်လာတဲ့သူတွေအတွက်နာမည်တူတွေတုံးလာကိုအလိုမရှိဆိုတဲ့စာရဏတွေကိုလည်းကန်ဆောင်ထားကြပါရယ်။လူလိန်လူညာတွေကိုမောင်းထုတ်ပြေးဆိုပြီးအဟိတ်ခဲ့ကြတယ်လို့လည်းရိုက်တာသတင်းပြရမှာဖော်ပြထားပါရယ်ရှင်။